ဒီကနေ့သတင်းစာတွေမှာဖော်ပြထားတာနဲ့ပတ်သက်ပြီးကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကသူတို့88မျိုးဆက်ရဲ့သဘောထားကိုပြည်သူတွေရောလက်ရှိအာဏာပိုင်တွေပါနားလည်မယ်လို့သူမျှော်လင့်ကြောင်းပြောခဲ့ပါတယ
်။အားလုံးကောင်းဆောင်အားလုံးနောက်လိုက်ဆိုတာကြားဘူးမှာပေါ့။ကျွန်တော်တို့တွေမှာအခြေအချင်းမျိုးစုံရှိကြတယ်။ကျွန်တော်မတတ်တဲ့အခြေအချင်းကိုတခြားပုဂ္ဂိုလ်တွေကျွမ်းကျင်တာတွေအများကြီးရှိတယ်။အဲ့တော့ဒီအဖွဲ့အစည်းဆိုတဲ့နေရာမှာကျွန်တော်တို့ကအဖွဲ့လို့တော့နာမည်မခံဘူး။ဒါကြောင့်88မျိုးဆက်ဆိုတာဟာမြစ်တစင်းရဲ့သဘောပင်လယ်ထဲကိုရောက်တဲ့ကြီးတွေကမြစ်ရဲ့ရောက်နေမယ်။မြစ်ချားမှာဆက်ပြီးတော့စီးနေတဲ့အာကောင်းမောင်းတန်အနာကမျိုးဆက်တွေရဲ့အာမန်တွေကအပြည့်ရှိနေတယ်။အဲ့တော့ရုပ်ချမ်းဝါကြီးတွေရေတွက်တယ်လို့တစ်ခုတစ်ကောင်တစ်ယောက်လို့ရေတွက်တယ်ရမယ်အင်အားမျိုးမဟုတ်ဘူး။မြစ်ရေကိုလူစီကွမ်းနဲ့ခတ်ကြည့်ပြီးတော့ခွက်ရှိတယ်နှစ်ခွက်ရှိတယ်လို့ပြောနေတယ်လို့ထင်တာပဲ။အဲ့တော့ကျွန်တော်တို့88မျိုးဆက်ဆိုတာတမိုင်းတစ်ကိုရေးကြမယ်လူငယ်မျိုးဆက်အားလုံးကိုကိုစားပြုနေတယ်တမိုင်းကိုရေးမဲ့မျိုးဆက်တွေရဲ့အင်အားကိုကြောက်လန့်ပြီးတော့တခုတကောင်တယောက်လို့ရေတွက်ချင်းဟာတရေမကြောက်ပါဘူးဆိုပြီးတော့တချင်းတွေအော်ဆိုပြီးတော့မျက်စိပိတ်ပြီးတော့ထပ်ပြေးနေတာနဲ့တူနေပါလေ
88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးကတော့ပြန်ကြဲရေးဝန်ကြီးကိုအခုလိုမစင်မကျင်တာဝန်မဲ့ပြောဆိုရေးတာဖော်ပြမှုတွေရက်ဖို့တင်ပါပြီလို့ပြောပါရခင်ဗျာ
ဒီတရေစာတွေကနေပြီးတော့ရေးသားချက်တွေအပေါ်မှာကျွန်တော်တို့တုံ့ပြန်လေးမရှိပါဘူးအမျိုးသားပြန်လဲတင်းမြတ်ရေးသဘောထားအရာခွန်းတုံ့ပြန်နဲ့တစ်ချက်ချင်းပြန်ပြီးခြေပတယ်ဆိုတာမျိုးကိုသူတပြန်ကိုတပြန်မပြောကျင်လို့ကျွန်တော်တို့ရှောင်လေးရှိပါတယ်အခုကတော့ကျွန်တော်တို့မဖြစ်မနေကျွန်တော်တို့ပြောရတာမှာဒါပြီးခဲ့တဲ့ကျွန်တော်တို့စက်တင်ဘာလပတ်ဝန်းကျင်နောက်တုန်းကလည်းဒီပြန်ကြားရေးဝန်ကြီးဌာနကနေပြီးတော့မဟုတ်တမ်းတရားရေးသားချက်ဆွဆွဲချက်တွေနဲ့ကျွန်တော်တို့၃လခွဲလောက်ကျွန်တော်တို့ထိန်းသိမ်းခံခဲ့ရပြီးတော့မှဒါတွေကမဟုတ်ဘူးအခြေအနေမရှိဘူးဆိုပြီးတော့ကျွန်တော်တို့ကိုပြန်လှုပ်ပေးခဲ့ပြီးတော့တခါအခုဒီရေးသားချက်မှာလည်းပဲကျွန်တော်တို့မှာငိုအားနဲ့ရီအားတန်ရတဲ့အချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့ကဒီအလုံးလက်မဲ့ဆိုပြီးပြောတဲ့ကိစ္စမှာကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားနေရတဲ့လူတွေရဲ့နေ့စဉ်ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုကျွန်တော်နည်းနည်းတော့ပြောပြဖို့လိုလိမ့်မယ်အခြေအနေတွေလိုင်းစင်သိမ်းခံရတယ်ပြာဝန်နေစေကူတာကွင်သိမ်းခံရတယ်။စီးပွားရေးလုပ်ငန်းလုပ်နေတဲ့သူတွေစိုင်းနေသိမ်းချိတ်ပိတ်အဲ့ဒါကျွန်တော်တို့တွေထောင်ဝလွတ်လာတဲ့အချိန်မှာကျွန်တော်တို့ရဲ့သက်ဆိုင်ရာဘာသာရပ်တွေကိုပြန်ပြီးတော့တက်ရောက်ခွင့်ပိတ်ပင်ခံရတယ်။အဲ့ဒါကျွန်တော်တို့အလုပ်သွားလျှောက်လို့ရှိရင်လည်းနိုင်ငံရေးကိစ္စရမျိုးတို့စသဖြင့်ဆက်သက်ချက်တွေနဲ့အမျိုးမျိုးညှင်းပယ်ခံရတယ်။အဲ့ဒါကျွန်တော်တို့ဒီလုပ်ဖို့ကံပက်တွေထဲမှာလည်းပဲတော်တော်များများဟာတည်ရုပ်နဲ့ဖြီးပြီးတော့ကျွန်တော်တို့ထောင်နေထဲမှာအပြင်းကြောက်ခံခဲ့ကြရတယ်။လွလာပြန်တော့လေအမျိုးမျိုးစောင့်ကြည့်တာလာမေးတာဒီအန္တရာယ်မျိုးမျိုးကြောင့်မလို့သူတို့ခင်ဗျာမလွဲမရှောင်တာဒီဘက်ကိုဖက်သွားကြရတာရှိပါတယ်ကျွန်တော်တို့ကသာဒီလက်မှာပဲအဆုံးဖြတ်ပေးမယ်ဆိုတဲ့ခံယူချက်နဲ့အဲ့ဒီအန္တရာယ်တွေအကြက်တဲတွေဒါထဲမှာကျွန်တော်တို့ကရက်တည်နေတာဖြစ်ပါတယ်ကျွန်တော်တို့ကဒီဘက်ကိုဘသူ့ကိုမှလွတ်ပြီးတော့ကျွန်တော်တို့ကဒီစိတ်ခိုင်းစရာဆက်သွယ်စရာမလိုပါဘူးကျွန်တော်တို့ကပြည်တွင်းအားနဲ့ပြည်တွင်းထောက်ခံမှုအထောက်အပံ့နဲ့ပဲကျွန်တော်တို့ကရက်တည်ပြီးတော့နောက်ဆုံးအချိန်ကြည့်ကျွန်တော်တို့ကပြည်ထဲမှာပဲကျွန်တော်တို့ရက်တည်သွားမယ်ကြိုးပမ်းသွားမယ်ဆိုတော့ကျွန်တော်တို့ရဲ့စံတိတ်ခံမယ်အဲဒုတိယဗိုလ်ချုပ်ကြီးသိန်းစိန်ကလာမယ့်ဖွဲ့စည်းပုံအခြေခံဥပဒေမှာချုပ်ရင်းတဲ့အားနဲ့ပြတ်မရှိရအောင်ဟာကျွန်တော်တို့အသေးစိတ်ကြံလဲစီစစ်မယ်ပြင်ဆင်ကြရစီတာပြင်ဆင်မယ်ပြည့်စွက်မယ်ဖယ်ထွက်မယ်ဆိုပြီးတော့အပြုသဘောဆောင်တဲ့ကံလန်းချက်တွေပြောဆိုချက်တွေလုပ်နေတဲ့အချိန်မှာဒီကြံကြားရေးဝန်ကြီးကဘာစိတ်ကူးနဲ့သူဒီလိုအလုပ်တွေလုပ်နေတာလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူး။ရက်တန်းကရပ်ပါလို့ကျွန်တော်ပြန်ကြားရေးဝန်ကြီးကိုဒီနေရာကနေကျွန်တော်မြစ်တာရက်ခံပါတယ်
။88ကျောင်းသားကောင်းဆောင်နောက်တူဖြစ်တဲ့ကိုထေးကျွယ်ကလည်းဝန်ကြီးဌာနတွေရဲ့အားနည်းချက်တွေကိုတိုင်ကြားဖို့အတွက်အစိုးရကတရားဝင်ထုတ်ပြန်ကြေညာထားတဲ့အချက်တွေနဲ့အခုသတင်းစာမှာဖော်ပြတဲ့အချက်တချို့ဟာရှင်းအောင်ညှင်းညွတ်မှုကင်းမဲ့နေတယ်လို့ဝေဖန်လိုက်ပါတယ်
။ဌာနဆိုင်ရာတွေကမှမတရားမှုတွေရှိရင်အဲကြောင့်ကြပါဖွင့်ပေးလေလေကြောကြပါဆိုပြီးတော့ဘယ်ဝင်ကြီးဌာနဆိုရင်ဘယ်ဖုန်းနံပါတ်ကိုဆက်ပြီးတော့ပြောပါဆိုတဲ့ဟာမျိုးတွေအထီကိုရှိတယ်။ဒီကနေ့တန်းဒီမှာအလုံးအရေးကြီးတဲ့ကာလကိုရောက်နေပါပြီ။မြန်မာနိုင်ငံသားတွေမြန်မာနိုင်ငံရဲ့အနာဂတ်ကိုပူးပေါင်းပြီးတော့သွားကြမလဲ။စသဖြင့်ကျွန်တော်တို့စဉ်းစားနေကြပါပြီ။လက်ရှိကြောင်းကျက်နေတဲ့ကျောင်းသားတွေကမပြတ်ကြဘူးလို့ထင်နေတဲ့ဟာတွေကိုတရားဝင်တိုင်ကြားတဲ့အခါမျိုးမှာဒါစူပူအောင်လှုပ်တော်တယ်ဆိုတဲ့စွတ်စွဲချက်မျိုးနဲ့မစွတ်စွဲသင့်ပါဘူး။
ဒီနေ့သတင်းစာတွေမှာအဓိကဖော်ပြထားတဲ့ကျောင်းသားကောင်းဆောင်ဂျင်းမီခေါ်ကိုကျော်မင်းညူကလည်းသူ့အပေါ်မှာအစိုးရရဲ့လုံးဝမှားယွင်းတဲ့ဆွတ်ဆွဲချက်ပဲလို့ပြောဆိုပါတယ
်။ဒီငင်းလဲဆိုတာကကျွန်တော်လိုပဲ88မျိုးဆက်ကျောင်းသားတယောက်ဖြစ်တဲ့ကိုစောစောမင်းရဲ့သားကျွန်တော်ရဲ့တူရင်းတယောက်လိုပဲစီသူမောင်ဆိုတာကကျွန်တော်နဲ့တမျိုးနယ်တဲ့နေတဲ့ကျွန်တော်ရဲ့ညီကိုရင်းလိုပဲကျိုးကင်သလားဆိုတာကကျောင်းသားတွေကိုဘယ်ဖြစ်ဘယ်ခါမှကျိုးကင်လို့မရဘူး။ ဒီကတောင်းသားနေရာအမြင့်ကျတဲ့ကပြီးတော့သူကအင်တာနက်ကတရင်ကမှသူတို့နေကြတာဗျနောက်သူဝက်ဆိုက်ကြီးတဲ့ဝင်ကြတဲ့အင်တာနက်တွေသူဖတ်ကြတယ်စသဖြင့်ပေါ့ဗျသူတို့အများကြီးသိကြတယ်ဗျတချို့ကလည်းကျွန်တော်တို့တောင်ပို့သိနေသေးတယ်အဲ့တော့ကျွန်တော်တို့ပို့သိနေတဲ့ခါကျတော့ကျွန်တော်တို့ကသူတို့သွားပြီးဘယ်လိုလုပ်ကြလို့မလဲဒီရင်းမြန်ရေးဆိုတာသူရဲ့တငယ်ချင်းဗျအနာဂတ်ရဲ့အသီးပွင့်နေတာ
ไอ้เราสูบมุ่งลงตั้งมาจากสุรศีนตัวใหญ่จีเกอตัวเป็นรูปโบราณเลยสุรศีนดาบีโกจิมิกาอาซานีเนี่ยมาเจ้าหน้าที่ชี้แต่เลี้ยบิบุสิจินากุตุลงมาไม่ได้บ่าวไอ้ที่ตระหนักกันเนี่ยส่วนใหญ่อาซานีเนี่ยเลี้ยบิบุเอสุราฮาเลสิอาณาบังดีโกรายอาเป็ดเนี่ยกิจามโหผู้ลาลุไม่กงทบไปครับเนี่ย
วิจารณ์คนนี้สุดละกันนี่คนนี้เว้นรองรองเนี่ยสุดละพี่เราเจ้าหน้าอย่าบอกมีอะไรว่าจำเป็นต้องพิจารณาเนี่ยนะแล้วอาจารย์นี่สุดละกันหรอจันทร์รู้ทั้งหมดพักงี้ดูเลยพักงี้บุญงามสันลูกจันทร์ต้องพิจารณาเลยเนี่ยไอ้เนี่ยกูเจ้าหน้าเนี่ยรันดูบางเว้ยใจสั่งวิโดชิดเลี้ยบอยู่เว้ยสุดละบาปิโรเลยจันทร์มาดีจังเลยเด้ออันนั้นเลยชีพกูมีอะไรกูเรียนดีกันเลยถ้าเราอุตส่าห์วิโดชิดเลี้ยบอยู่เส้นนี้ก็จะไม่ฟูละ อาจารย์นี่ก็ตัวบีเลี้ยบอยู่ไม่กี่สาวบาปิโรไปโซตาสีนี่เลยสุดละไอ้เราก็จะน้ำเลยตรงไหมไอ้เราตีจานาตะคุรุเจ้าไหมวะตะคุรุดีกันได้เจ้าหน้าดีฮะตะกงลงตัวตีเลยตัวมันรู้อะไรเนี่ยส่วนน้ำมันมันรู้เลือดไปเจอเลยลูกไปตัวลูกจะได้ตะคุรุเจ้าเลยตัวสุดเสียดีฮะรู้ว่าเชื่อมีมือชิวสุดละวะจันทร์เราเจ้าเนี่ยที่กันนี่อาร์ฟิกาสัตว์มีนักเดชเสียสิบยูได้เจ้าหน้ากองตรงอารมณ์อารมณ์ยังใจวันที่หาตุ่ยเอาเลยตะบอนเนี่ย